Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2019ခုနှစ်ဖေဖော်ဝါရီလ25ရက်စနေနေ့ညနေပိုင်း VOE အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်။ကျမခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းမှာသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကြောင်လွင်ဦးနဲ့ကျမအနားလာတို့ကြီးညာတော်မှာပါစီးရီးယားနိုင်ငံက Homes မြို့မှာဒီကနေ့အသေးခံဘုံးနှလုံးပေါက်ကွဲလို့အဆင့်မြင့်ထောက်လိုက်ရဲ့အရာရှိသူအပါအဝင်လူ42ဦးသေဆုံးသွားပါတယ်အမေရိကန်သမ္မတအင်ပီရိုရဲ့ပြောခွင့်ရ Sean Spicer ရဲ့နေ့တွင်သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာပါတယ်မြောက်ကိုရီးယားအဆင့်မြင့်တန်တမန်တို့ကိုအမေရိကန်ကပြည်ဝင်ခွင့်ငင်းဆန်လိုက်တဲ့အတွက်အမေရိကန်သမ္မတတော်နဲ့ Trump အစိုးရတည်လက်ထက်မှာမြောက်ကိုရီးယားနဲ့ပထမဆုံးအကြိမ်ထိတွေ့ဆက်ဆံမဲ့အစည်းအဝေးပြတ်သွားတဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို
။ကောင်းပါပြီရှင်။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းစာမနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့ပြည်ထရေးဌာနသတင်းစာရှင်းလင်းပွဲမှာ NLD ပါတီဥပဒေပညာရှင်ဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ဇေယျာမြို့ဟာနောက်ဆက်တော့ခုနှစ်ဧပြီလဆန်းမှာအောင်ဝင်းခိုင်နဲ့ဦးစော်လွန်းနှွန်းနဲ့အတူတာဝန်မြို့နယ်ဘောရံပြည်စံမှာမကြာခဏ၃ပြည်စုံတွေမှာလူမှုကွန်ရက်များမှာတွေ့နေကြရတဲ့ဥက္ကုဏီရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးကြပြီးတဲ့အခါမှာတော့လူငယ်တဘာဝရပုဂ္ဂိုလ်ရာမကျေနပ်မှုများ
ပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲကြောင့်လည်းအတူပြန်ကြားရေးဝန်ကြီးဌာနကအခုလိုလူငယ်တဘာဝပုံကိုရေးမုံတီးမှုကိုအခြေခံနဲ့ဆိုတော့ရှင်းလင်းမှုနဲ့ပတ်သက်လို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့သုံးသပ်ချက်တွေကိုလည်းကြားရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုအောင်လွင်ဦးတို့ကပြောပြပါမယ်ရှင
်စီးရီးယားနိုင်ငံအနောက်ပိုင်း Homes မြို့မှာဒီကနေ့စနေနေ့ကအသေးခံဘုံးနှလုံးပေါက်ကွဲလို့အဆင့်မြင့်ထောက်လိုင်းအရာရှိတဦးအပါအဝင်လူ42ဦးသေဆုံးသွားပါတယ်။နိုင်ငံတော်လုံခြုံရေးဌာနရုံးချုပ်နဲ့စစ်ထောက်လိုင်းရဲ့အဆောက်အုံဤမှာတိုက်ခိုက်ရေးသမား6ယောက်ထက်မနည်းတို့ကအသေးခံဘုံးခွဲဖောက်ခွဲခဲ့တာလို့စီးရီးယားလူအခွင့်အရေးလေ့လာဆောင်ကြည့်အဖွဲ့ကပြောပါတယ်။Al-Qaeda နဲ့ပတ်သက်တဲ့အဖွဲ့ကဒါသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ Homes မြို့လေကိုသူတို့အဖွဲ့ဝင်၅ဦးကဝင်တိုက်ခဲ့တာလို့ပြောပါတယ်။ Homes မြို့ကိုအစိုးရကအပြေးအဝထိန်းချုပ်ထားတာ၃နှစ်နေပါရှိနေပါပြီ။တောက်ကြနေမှာလဲစီးရီးယားနိုင်ငံမြောက်ပိုင်းမှာကာဗွန်နှလုံးပေါက်ကွဲတာကြောင့်လူ65ယောက်ထက်မနည်းသေဆုံးသွားပါသေးတယ်။သေဆုံးသူတွေထဲမှာအရက်သားတွေ၊တပုံတပ်ဖွဲ့ဝင်တွေနဲ့တူရကီစစ်သား၂ဦးထက်မနည်းပါတယ်လို့ဒေသရင်းသတင်းဌာနနဲ့တူရကီအရာရှိတွေကပြောပါရယ်။IS အကြမ်းဖက်သမားတွေရဲ့မဟာဗျူဟာကျတဲ့အယ်ဘတ်မြို့ရဲ့အစိတ်ပိုင်းအတော်များများကိုတူရကီတပ်ဖွဲ့နဲ့မဟာမိတ်တို့ကတိုက်ခိုက်သိမ်းယူလိုက်ပြီးနောက်တနေ့မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဆူစီယန်ညွာကလုံခြုံရေးစခန်းကိုတောက်ကြနေကပထမဘုံခွဲတိုက်ခိုက်ရမှာအယက်သားအတော်များများအပါအဝင်တူရကီသက်သား၂ဦးနဲ့အတိုက်ခံဖက်ကတပ်သားတွေတိုက်ဆုံခဲ့ပါရယ်။လာရီနဲ့ချီတိုက်ခိုက်မှုတွေပြင်းထန်နေခဲ့တဲ့အယ်ဘတ်မြို့ကိုပြန်ဖို့ခွင့်ပြုချက်လာတောင်းကြတဲ့လူအတော်များများလုံခြုံရေးစခန်းမှာစုရုံရောက်ရှိနေချိန်အတွင်းဘုံပေါက်ကွဲခဲ့တာပါ။ဒီဘုံကွဲမှုမှာပါသွားတဲ့အလောင်းတွေကိုကယ်ဆယ်ရေးအဖွဲ့နဲ့ဒေသခံတွေလာကောက်တဲ့အချိန်တူရကီဘုံပေါက်ကွဲခဲ့တာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါရယ်။ဒီတိုက်ခိုက်မှုဟာ IS2 ရဲ့လက်ချက်ဖြစ်ပြီးတော့တူရကီတပ်သား၈ဦးနဲ့တပုံအဖွဲ့60ကိုတတ်ခဲ့တယ်လို့ IS2 ရဲ့အမတ်သတင်းဌာနကပြောပါရယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရေးတာဝန်ခံတွေနဲ့ရုရှားစစ်တပ်အရာရှိတွေကြားအဆက်အသွယ်တွေလုပ်ခဲ့ကြောင်းဆွဆွဲထားတဲ့သတင်းတွေနဲ့ပတ်သက်လို့ပြည်အောင်စုစုံစမ်းစစ်ဆေးဗျူရို FBI အကြီးအကဲအရာရှိတွေနဲ့သမ္မတအင်ဂျီရောအရာရှိချုပ် Rince Previous တို့ဆွေးနွေးခဲ့ကြောင်းအစိုးရအစီအမံရာရှိတွေအတည်ပြုခဲ့ကြပါတယ်။အခုလိုဆွေးနွေးမှုဟာစုံစမ်းစစ်ဆေးနေစဉ်အမှုတွေနဲ့ပတ်သက်လို့သမ္မတအင်ဂျီရောတာဝန်ရှိသူတွေနဲ့ FBI ကြားပြောဆိုမှုတွေမလုပ်ဖို့တရားရေးဝန်ကြီးဌာနကနှစ်ပေါင်းများစွာချမှတ်ထားတဲ့ကျင့်ဝတ်သိက္ခာဆိုင်ရာစီမင်းစည်းကမ်းတွေကိုချိုးဖောက်ရလဲရောက်နေပါတယ်။2016ရွေးကောက်ပွဲမဲဆွယ်စဉ်မှာသမ္မတ Trump နဲ့ရင်းနှီးသူတွေကရုရှားစစ်တပ်တာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ခဲ့ကြောင်း New York Times သတင်းစာရဲ့ဖော်ပြချက်ကိုလူသိရှင်ကြားညင်းဆန်မှုသမ္မတအင်ဂျီရောကတိုက်တွန်းခဲ့တာကို FBI ကလက်မခံခဲ့တဲ့အကြောင်း CNN AP စတဲ့သတင်းဌာနတွေကပြောဆိုခဲ့တာတွေကိုတော့အမည်မဖော်လိုသူအကြီးအကဲအရာရှိတွေကတောက်ကြနေမှာပဲအပြင်းထန်ပယ်ချခဲ့ရပါတယ်။အင်ဂျီရောအရာရှိချုပ် Paper စာ FBI ညွှန်ကြားရေးမှူး James Comey ဒုတိယညွှန်ကြားရေးမှူး Andrew McCabe နဲ့ဆက်သွယ်ပြီးသမ္မတ Trump ရဲ့လူတွေနဲ့ရုရှားစစ်တပ်တာဝန်ရှိသူတွေကြားအဆက်အသွယ်ရှိတယ်ဆိုတော့ဆွဆွဲပြောဆိုချက်တွေကမှားယွင်းညောင်တုံ့ပြန်မှုပြောဆိုခဲ့တဲ့အကြောင်း CNN သတင်းဌာနကဖော်ပြခဲ့တာပါဒီမိုကရက်ပါတီရဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi ကတော့အင်ဂျီရိုရာရှိချုပ်က FBI ကိုဆက်သွယ်ခဲ့တဲ့ကိစ္စကိုတရားရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးဖို့တောက်ချာနေမှာပဲကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
အ အမေရိကန်သမ္မတအင်မီရောရဲ့ပြောခွင့်ရရှောင်းစပိုက်ဆာရဲ့နေ့စဉ်အမေးဖြေလို့တဲ့သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အတွက်အင်မီရောအပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာပါတယ်။သတင်းစာရှင်းလင်းပွဲကိုဒီလိုဝင်ခွင့်မပေးတာဒါမှမဟုတ်ဖိတ်စာမရတဲ့အထက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်တဲ့သတင်းဌာနတွေဖြစ်တဲ့ CNN, The New York Times အပါအဝင်သတင်းဌာနအတော်များများပါဝင်ပါတယ်။ထရမ့်ပေါ်တက်တက်ညာညာရေးသားကြတဲ့သတင်းဌာနတွေကိုတော့တရရောက်သတင်းယူခွင့်ပေးခဲ့ပါတယ်။ဒီထဲမှာ Breitbart သတင်းဌာန The One American News Network နဲ့ The Washington Times တို့အပါအဝင် ABC, CBS, NBC နဲ့ Fox အတန်းလွင့်သတင်းဌာနတွေကိုလည်းဝင်ရောက်ခွင့်ပြုခဲ့တာပါ။ဒီလိုကန့်သက်ခံရတဲ့သတင်းဌာနတွေနဲ့စီးလုံးညှဉ်းညွတ်ကြောင်းပြသတဲ့အနေနဲ့ AP သတင်းဌာနအပါအဝင်သတင်းအခြားသတင်းဌာနအချို့လည်းတက်ရောက်သတင်းမယူခဲ့ကြပါဘူး။ Imperial က VOA သတင်းထောက်လည်းသတင်းစာရှင်းလင်းပွဲဝင်ခွင့်မရခဲ့ပါဘူး။ရုပ်တံရိုက်ကိုခွင့်မပြုတဲ့ Sean Spicer ရဲ့ရုံခန်းတွင်သတင်းစာရှင်းလင်းပွဲကိုသတင်းဌာနအားလုံးတက်ရောက်သတင်းယူခွင့်ရှိတာဖြစ်ပေမဲ့လို့တောက်ကြနေကသတင်းစာရှင်းလင်းပွဲမှာတော့သတင်းဌာနတချို့ကိုဝင်ရောက်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်
။ကမ္ဘာကျော်လူဝိတ်ချန်ပီယံမိုဟာမက်အလီရဲ့သားဖြစ်သူဟာ American ပြည်သူ Florida ပြည်နယ်က၄စိတ်တခုမှာလွေမှုကြီးကြပ်ရေးရရှိပြီးကယာယီထိန်းသိမ်းတာခံခဲ့ရကြောင်းအကျိုးဆောင်ရှိနေဖြစ်သူကပြောပါတယ်။အသက်44နှစ်အရွယ်သားဖြစ်သူမိုဟာမက်အလီဂျူနီယာနဲ့မိခင်ဖြစ်သူကွယ်လွန်သူမိုဟာမက်အလီရဲ့ဒုတိယဇနီးခလီလာကမချိုအလီတို့ဟာဖေဖော်ဝါရီ9ရက်နေ့ကဂျမေကာနိုင်ငံကနေပြန်လာပြီးဖော့ဒ်လော်ဒါဒေးဟောလိဝုဒ်နိုင်ငံကလေဆိပ်ကိုရောက်လာတဲ့အကြောင်းရှေ့နေဖြစ်သူခရစ်စမန်ချင်းကကင်တက်ကီပြည်နယ်လူဝီစီမြို့ကကိုရီးယားချန်နယ်ကိုပြောဆိုခဲ့တာပါလွေမှုကြီးကြပ်ရေးရှိသူကနှစ်နာရီနီးပါးကြာထိန်းသိမ်းထားစဉ်အတွင်းမိုဟာမက်အလီဂျူနီယာဆိုတဲ့နာမည်ကိုဘလို့ရလာတယ်လဲမွတ်စလင်လားဆိုပြီးထပ်တလဲလဲမေးမြန်းတာခံခဲ့ရတယ်လို့လည်းရှေ့နေဖြစ်သူကပြောပါတယ်သူဟာမွတ်စလင်တူဖြစ်ကြောင်းဖြစ်ကြားခဲ့ပြီးနောက်မှာလဲဆက်လက်မေးမြန်းတာခံခဲ့ရတယ်လို့လည်းဆိုပါတယ်အလီဂျူနီယာအမေရိကန်ပြည်သူပင်ဆယ်ဗီးနီးယားပြည်နယ်ဖီလာဒဲလ်ဖီးယားမြို့မှာမွေးဖွားခဲ့သူဖြစ်ပြီးအမေရိကန်နိုင်ငံကုလမတ်ကိုင်ဆာထားသူတူလည်းဖြစ်ပါတယ
်။ VOA ဗီဒီယိုအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီ OIN မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းရဲ့အဖေတူအမေခွဲအကိုကင်ဂျုံနမ်တေဆုံးသွားတဲ့ဖြစ်အတွက်တန်ရရှိတဲ့မြောက်ကိုရီးယားတန်တမန်တူကိုသူ့သဘောအတိုင်းလာရောက်မပူပေါင်းရင်အတင်းအကျပ်အစ်စ်ခံခိုင်းမယ်လို့မလေးရှားကဒီကနေ့စနေနေ့မှာပြောပါရယ်။ရဲရိုဖက်ကနောက်ထပ်အရေးယူမှုမလုပ်ခင်အဲ့ဒီတန်အမတ်လာရောက်စစ်ဆေးခံမှုတင့်တော်တဲ့အချိန်တစ်ခုပေးရမယ်လို့စီလန်ဂေါပြည်နယ်ရဲချုပ်အဗ်ဒူဆမတ်မက်ကပြောပါရယ်။ကွာလာလမ်ပူမှာရှိတဲ့မြောက်ကိုရီးယားတန်ယုံကအသက်44နှစ်အရွယ်ဒုတိယအသင်းဝင်ဟွမ်ကျိုဆွန်ကိုလည်းကင်ဂျုံနမ်အမှုနဲ့ပတ်သက်လို့မေးမြန်းချင်တယ်လို့မလေးရှားတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောထားတာပါ။ဒီနောက်ထပ်တန်ရရှိသားသူတွေကိုရင်းလာပြီးတော့အစ်စ်မခံမှုဆိုရင်မလေးရှားဥပဒေအရတတိပေးချက်ထုတ်ပြန်ပြီးအတင်းအကျပ်လာရောက်အစ်စ်ခံခိုင်းမယ်လို့ရဲချုပ်ဆမတ်ကပြောပါတယ်။တီမုန်နဲ့ပတ်သက်လို့တန်အမတ်ပါဝင်မြောက်ကိုရီးယားနိုင်ငံသားရှိဦးကိုအလို့ရှိနေတာပါ။တန်ရရှိသူကိုမလေးရှားရဲတို့ကထိန်းသိမ်းထားပါတယ်။ကျန်တန်ရရှိသူလေးဦးကတော့မြောက်ကိုရီးယားကိုပြန်ပြေးသွားပြီးလို့ဆိုရပြီးကျန်တဦးကတော့မလေးရှားနိုင်ငံတွင်မှရှိနေပါသေးတယ်။ဖေဖော်ဝါရီလ23ရက်နေ့ကတည်ဆုံသွားတဲ့ကင်ဂျုံနမ်ဟာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့ VX အစိတ်အကြောင်းဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ကတောက်ကြနေမှပြောပါရယ်။
မြောက်ကိုရီးယားအစိုးရတန်တမန်တူကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြည်ဝင်ငင်းဆန်လိုက်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့လက်ထက်မှာမြောက်ကိုရီးယားနဲ့ပထမဆုံးအကြိမ်ထိတွေ့ဆက်ဆံမဲ့အစီအစဉ်ပြတ်သွားတဲ့အကြောင်းသတင်းတွေထွက်ပေါ်လာနေပါတယ်။မလာတရက်နဲ့နှစ်ရက်နေမှာမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကအစိုးရတန်ကိုစလေချိုဆွန်ဝေးနဲ့အမေရိကန်အစိုးရရဲ့ရှီဟောင်းတွေနယူးယောက်မြို့မှာတွေ့ဆုံမှုအစီအစဉ်ထားပေမဲ့ပြည်ဝင်ဗီဇာညှင်းပယ်ခံတဲ့အတွက်အစီအစဉ်ပြတ်သွားတဲ့အကြောင်း Wall Street Channel ကဒီကနေ့ပဲဖော်ပြလိုက်ကြပါနိုင်ငံရဲ့ဝန်ကြီးဌာနကဗီဇာပေးဖို့ညှင်းဆန်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိပေမဲ့ဒီလ12ရက်နေ့မှာမြောက်ကိုရီးယားကပက်ထင်းတက်တုံးစမ်းသပ်ခဲ့တာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝင်းရဲ့အဖေလူမီခွဲအကိုဖြစ်သူမလေးရှားနိုင်ငံမှာလွတ်ကျန်တံပြတ်ခံခဲ့ရတဲ့ကိစ္စတွေနဲ့ဆက်နွယ်နေနေတယ်လို့လည်းသတင်းကဖော်ပြပါရယ်အမေရိကန်နဲ့တောင်ကိုရီးယားစုကတာဝန်ရှိသူတွေကတော့မလေးရှားနိုင်ငံကွာလာလမ်ပူရ်လေးစင်းမှာဖေဖော်ဝါရီ23ရက်နေ့ကကင်ဂျွန်နန်းတည်ဆုံးမှုဟာမြောက်ကိုရီးယားတရှိရဲ့လက်ချက်ဖြစ်လိမ့်မယ်လို့ယုံကြည်ထားကြတာပါအမေရိကန်ကြားရေးဝန်ကြီးဌာနကတော့ဒီလိုဆွေးနွေးမှုမျိုးတွေလုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းပြောဆိုခဲ့တယ်လို့ပြည်ဝင်ဗီဇာညှင်းပယ်ခံရသူလူပုဂ္ဂိုလ်တူချင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့လည်းညှင်းဆန်ခဲ့ပါတယ်
ဖိလစ်ပိုင်နိုင်ငံကအာနာရှင်ဟောင်းကြာဆုံးစေခဲ့တဲ့တော်လိုင်းရင်နှစ်ပလဲလူလူစုယုံပွဲကိုဒီကနေ့စနေနေ့ကကျင်းပရမှာတက်ရောက်လာကြတဲ့လက်ဝဲရင်းတက်ကြွလှုပ်ရှားသူတွေနဲ့ရဲတို့ကြားမနီလာမြို့ကအမေရိကန်တန်ယုံအပြင်ဖက်မှာအချင်းများခဲ့ကြပါရယ်တန်ယုံဂိတ်ပေါက်ကိုလူရန်တွေနဲ့ပိတ်ဆို့လိုက်ကြတဲ့အထီးကယုံဖြိုခွင်းရေးရဲတို့ကဆန္ဒပြသူတွေကိုရေပိုက်ကြီးတွေနဲ့ထိုးခဲ့ကြတာပါရေပိုက်ကြီးတွေနဲ့ထိုးတဲ့အတွက်လူအတော်များများဒဏ်ရာအနှဲငယ်ရသွားကြတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါရယ်ပြည်ပနိုင်ငံတွေရဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့ဖိလစ်ပိုင်ရဲ့တဘာဝအရင်းမြစ်တွေကိုခေါင်းပုံဖြတ်နေတဲ့အဲ့ဒီနိုင်ငံတွေအပေါ်အမြင်သဘောထားတွေကိုတော့ဆန္ဒထုတ်ဖော်ကြသူတွေတဲ့ဖြစ်ပြီးတော့သူတို့အပေါ်ရဲတွေကဒီလိုပြုမူတာဟာမှန်ကန်တဲ့အလုပ်ရမဟုတ်ဘူးလို့ National Alliance of the Philippine Urban Poor အဖွဲ့ပြောခွင့်ရကာလီတိုဘာဒီယန်ကပြောပါတယ်စနေနေ့နောက်ပိုင်းမှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကတိပေးထားတဲ့စစ်မှန်တဲ့အပြောင်းလဲလုပ်ပေးဖို့တောင်းဆိုကြတဲ့လှုပ်ရှားတက်ကြသူတွေဟာမနီလာမြို့ကအထက်အဝေးပြေးလက်မပေါ်ချီတက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်မော်ဝါရီတပုံတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြန်လည်ကျင်းပပြီးတော့နိုင်ငံရေးအကျဉ်းသားလေးရဲ့အချုပ်ကိုလုပ်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်စနေနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့ကိုအောင်လုံတို့ပြောပြသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုဟာဖမ်းဆီးရမိထားတဲ့ဇေယျဖြိုးနဲ့လွတ်မြောက်နေတဲ့အောင်ဝင်းခိုင်တို့ရဲ့လူငယ်ဘာဝပုံကိုယ်ရေးမကျေနပ်မှုမှအခြေခံတယ်လို့ယူဆကြောင်းဒီကနေ့ကျင်းပတဲ့ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောပါတယ်ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကတော့ဂွင်းဆက်တွေကိုအစဉ်ဆက်မပြတ်ဖော်ထုတ်သွားဖို့ကြိုးစားနေတယ်လို့ပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကဖြစ်ပွားခဲ့တဲ့ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုဒီကနေ့ရန်ကုန်မြို့ကမူရစီဝါပြတိုက်မှာကျင်းပခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတနက်နေ့ပြစ်ခတ်သူကြည်လင်းကြည်လင်းကိုအနီးကကြီးကြပ်စေခိုင်းသူတပ်မတော်ကဗိုလ်ဖြစ်ခတ်ထုတ်ပယ်ခံရသူအောင်ဇော်ဝင်းနဲ့သူ့ရဲ့နောက်ွယ်ကညီဖြစ်သူအငိမ့်စားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်နဲ့တပ်မတော်သတင်းစုဆောင်ရေးတပ်ကအငိမ့်စားဗိုလ်ကြီးဇေယျဖြိုးတို့ပါဝင်ကြောင်းရှင်းလင်းခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဇေယျပြို့ဟာနောက်ချက်ချက်ခုနှစ်အေပြဲလာသမ်းမှာအောင်ဝင်းခိုင်နဲ့ဥဇော်လွန်းတို့နဲ့အတူတာဝန်ပြုနေဗော်ဒါတပိတ်စံမှာမကြာခဏ၃တွေ့ဆုံခဲ့မှာလူမှုကွန်ရက်များမှာတွေ့နေကြရတဲ့ဥကုန်ကြီးရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးကြရပြီးတဲ့အခါမှာတော့လူငယ်တဘာဝရပုဂ္ဂိုလ်ရာမကျဉ်းတတ်မှုများဖြစ်ပေါ်လာတဲ့ကြောင်းသိရှိရပါတယ်။ဇေယျဖြိုးနဲ့အောင်ဝင်းခိုင်တို့ကဗော်ဒါနှစ်ဖက်ဆိုင်မှာအပြန်မှာကားပေါ်မှာအောင်ဝင်းခိုင်ကကုကုညီကိုချစ်ပြမှကောင်းမယ်လို့ပြောခဲ့ကြတယ်။
အဲ့ဒီနောက်မှာတော့အောင်ဝင်းခိုင်ကသူ့ကိုဖြစ်သူအောင်ဝင်းစော်ကတဆင်ကြည်လင်းကိုလှုပ်ကြံစေခိုင်းခဲ့ကြောင်းထည့်သွင်းရှင်းလင်းခဲ့ပါတယ်။ပုဂ္ဂိုလ်ရေးပေါ်အခြေခံပြီးလှုပ်ကြံတယ်ဆိုတဲ့အပေါ်ရဲတပ်ဖွဲ့ရဲ့အမြင်ကိုသတင်းတောက်တဦးကမေးမြန်းရမှာတော့ရဲချုပ်စော်ဝင်းကအခုလိုပြောဆိုပါတယ်
။ဒါတော့တွေ့ရှိချက်အရကျွန်တော်တို့ပေါ်ပေါက်နေကြတော့သူ့ရဲ့ပြုမှုဆောင်ရွက်ချက်အသွာအလာအနေတိုင်းပြောဆိုတွေပေါ်ကူတည်ပြီးတော့လူငယ်ပြည်ပြည်ပုဂ္ဂိုလ်ရေးရာမကျေနပ်ချက်ကလေးတွေနဲ့ဖြစ်တယ်ဆိုတဲ့အပြင်းနဲ့အစာလေးတော့ရတယ်ကျွန်တော်သူ့ရဲ့တွေ့တဲ့အပြင်းနဲ့အစာလေးကိုပဲကျွန်တော်ထုတ်လို့ဒီမှာဖြစ်ပါတယ်တကယ်ကြေကြေပြန့်ပြန့်တော့အောင်းခံရလိုက်တဲ့အခါကျွန်တော်ရုံလုံးပေါ်တီးတဲ့ပုံပြီးရုံလုံးပေါ်တဲ့အချင်းပြောပြနိုင်နေတယ်ကျွန်တော်ဖြစ်ကြလို့
ဥကုန်ီလှုပ်ကြံမှုမှာလူငယ်ဘာဝပုံကိုယ်ရင်မုံတိမှုကိုအခြေခံကြောင်းပြောဆိုထားတာကြောင့်ဒီမှုနဲ့ပတ်သက်ပြီးတခြားပါဝင်ပတ်သက်သူတွေမရှိတော့ဘူးလားဆိုတဲ့အမေးကိုတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကသတင်းစာရှင်းလင်းပွဲမှာအခုလိုဖြေဆိုပါတယ
်အခုလိုအောင်းဝင်းခိုင်မိမိမချင်းအောင်းဝင်းခိုင်မိဘာဆက်လို့ရမလဲဒီကြားဒီရထုံးတော့မှာဘာဆက်ရှိနိုင်မလဲဆိုတော့ကိုကစဉ်ဆက်မပြတ်လုံးရမှာပဲအဲဒါကြောင့်အချို့ဟာလေးတွေငါတို့မပြောနိုင်နေဘူးဆိုတဲ့ကိစ္စလေးပြောနေခြင်းပဲဖြစ်ပါတယ်အခုအချိန်ကြီးရတော့ငါတို့ကရတော့မင်းကိုထုတ်ပြန်လာမင်းဖြစ်တယ်နောက်ထပ်ဘာဆက်ရှိနိုင်နေဆိုတာတော့အခုတို့ကဆက်ဆုံးသားနေရမှာဒီဟာရက်ထားလို့မရရက်ထားလို့ရတဲ့ကိစ္စမဟုတ
်လောလောဆယ်ဖန်းစီရမိတဲ့တရားခံ3ဦးအပြင်အမျိုးသား82ဦးအမျိုးသမီး2ဦးစုစုပေါင်း83ဦးကိုခေါ်ယူစစ်ဆေးခဲ့ကြောင်းလည်းရှင်းလင်းတင်ပြခဲ့ပါတယ်သတင်းစာဆရာနိုင်ငံရေးလေးလာသုံးသက်သူဦးစီသူအောင်မြင့်ကတော့လူငယ်ဘာဝပုံကိုယ်ရေးမကျေနပ်မှုကြောင့်လှုပ်ကြံတယ်ဆိုတဲ့အပေါ်အခုလိုသုံးသပ်ပါတယ
်လူငယ်ဘာဝဆိုတာကတော့ဘယ်လိုလုပ်သွားလက်ခံမလဲဆရာသူတို့ရဲ့အငိမ့်သားအရာရှိကြီးတွေလေအဲတမတော်မှာလွတ်နေစေတယောက်အောင်ဝင်းခိုင်ဆိုရင်သူကဒုဗိုလ်ကြီးအဆင့်လောက်လေအဲ့ဒါ နည်းရရာသူကြီးမဟုတ်ဘူးအဲလူငယ်လို့သုံးဆုံးတာအဲ့ဒါကြီးတော့ဒီအမှုနဲ့ပတ်သက်ပြီးတော့မှပြည်သူလူထုတွေရဲ့ဟိုနားလည်မှုထဲမှာဒါလူငယ်သဘောတဘာဝပါညာဆိုရင်ဒါနားလည်မှုလွဲစေနိုင်တဲ့ချက်ကလုံးအကုန်လုံးပေါ့အဲ့ဒီတစ်ချက်ကတော့အဲ့လိုမြင်ပါတယ
်နောက်တစ်ချက်အနေနဲ့လဲသူကအခုလိုထောက်ပြပါတယ
်ဒုတိယတစ်ချက်ကတော့တကယ်တကယ်ဟိုဖြစ်သွားတဲ့ဖြစ်ရပ်ကိုတကယ်တကယ်ပြန်ကြည့်လိုက်ရင်ဟိုတေချာစီစဉ်တဲ့ပုံတွေပေါ်တယ်လေငွေကြေးသုံးဆွဲမှုတွေရှိမယ်အဲပြီးတော့မှနောက်ဟိုလေစိတ်လိုနေရာမျိုးမှာလုပ်ဖို့သူတို့ကြံစီတယ်နောက်အဲ့ဒီမှာလက်နက်တွေကဝယ်ရမယ်ဆိုတဲ့ကိစ္စတွေလည်းပါလာတယ်လုံးကြံမဲ့သူကိုပမာဒီကျင့်စီတယ်လေကြံစီတဲ့ကာလကလည်းသူတို့တိုင်နေတာကဒီ2016 April လို့ပြောလို့ညာလို့အဲ့လိုမျိုးပြောတာကိုပြောတော့ကာလကလည်းအကြာကြီးရောလေဒါတွေအချက်လက်တွေအများကြီးရှိသေးတယ်လေကနဦးတင်းတွေတက်လာတယ်လို့မျိုးတစ်ဖက်ကမှစကားလေးတစ်ခုလုံးပြောမိပြီးတာနဲ့ပြန်စီလိုက်တယ်ဆိုတဲ့ဥစ္စာကပြည်သူလူထုကိုဟိုခြေမက်စီလောက်တဲ့အမှုကိုတေချာဟိုဖြစ်စီလောက်တဲ့အမိသားမျိုးတော့မတွေ့ရဘူ
း။ဥကိုနီကိုလုံးကြံတက်ဖြတ်မှုမှာတင်းထောင်ချီပြီးသုံးဆွဲခဲ့ကြောင်းလဲသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းနဲ့အတူပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စုတို့တက်ရောက်ရှင်းလင်းခဲ့ပါတယ်။
ကိုမိုးစောပြပြသွားတာပါရှင်ရန်ကုန်နိုင်ငံတကာလေစိတ်လိုနေရာမျိုးမှာဥက္ကဋ္ဌကိုတနက်နဲ့ပြစ်ခတ်လှုပ်ကြံတာဟာနိုင်ငံရေးလှုပ်ကြံမှုတသက်တာဖြစ်တဲ့ဒီကနေ့ကျင်းပခဲ့တဲ့ပြည်ထရေးသတင်းစာရှင်းလင်းပွဲမှာပြောကြားသလိုလူငယ်သဘာဝပုံကိုရေးမကျေနပ်ချက်ကြောင့်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးအကဲခတ်တွေကသုံးသပ်လိုက်ပါတယ်အခင်းဖြစ်ပြီးတလနီးပါးကြာမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌဘာကြောင့်လှုပ်ကြံတက်ဖြတ်ခံရတယ်ဆိုတဲ့အဓိကကြားတဲ့အကြောင်းရင်းကိုခိုင်ခိုင်လုံလုံရှင်းရှင်းလင်းလင်းမပြနိုင်ခဲ့ဘူးလို့လည်းဝေဖန်မှုတွေရှိနေတာပါအသေးစိတ်ကိုတော့မဆုမောင်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြင်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံတကာလေစိတ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တည့်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ NLD အစိုးရရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ကိုယ်တိုင်ပြစ်တက်ခဲ့သူအပါအဝင်ကြံရပါတွေကိုစုံစမ်းစစ်ဆေးချက်တွေအရပုဂ္ဂိုလ်ရေးမကျေနပ်ချက်အပေါ်အခြေခံပြီးလူငယ်ဘာဝလှုပ်ကြံမှုဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဒီပေါ်မှာတော့ဒါဟာနိုင်ငံရေးလှုပ်ကြံမှုတက်တက်တာဖြစ်ပြီးတာမန်ပုဂ္ဂိုလ်ရေးမကျေနပ်ချက်ကြောင့်ဖြစ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကပယ်ချလိုက်ပါတယ်မြန်မာနိုင်ငံရှိနေများကိုရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ပြည်ထောင်စုကစဉ်းစားတယ်မိကဓမ္မတိလူငယ်သဘာဝလူကြီးမပါတော့ဘူးလားလူငယ်တွေတည်းဘာလို့ပြောတာတော့နော်ပုဂ္ဂိုလ်ရေးတယောက်ချင်းမုန်းတီးရတာဥပဒေပါတယ်ပြောတယ်ဗျာနော်ဒီလိုဒုတိယဘူမူကြီးတယောက်ပါတဲ့ငင်းသားပေါ့ဗျာထွက်သွားတဲ့ဘူမူကြီးတယောက်ပါခဲ့လို့ရှိရင်သူ့ရဲ့မြင့်တဲ့အငင်းသားဗိုလ်ချုပ်ကြီးတွေပါနိုင်ဘူးလားနော်ဒီမြို့လေကောင်မှာလူပုံလေမှာဒီလိုကြီးလွန်နေတာဟာသဟာတန်တန်ပုဂ္ဂိုလ်ကြီးလောက်ကြောင်မဟုတ်ဘူးအောင်ဝင်းတော်နဲ့အောင်ဝင်းခိုင်တို့နဲ့သူနဲ့တွေ့ဘူးဆိုတော့မပေါ်ဘူးအဲ့တော့သူတို့ရဲ့အကျိုးပြုတာသိခဲ့တာဥက္ကဋ္ဌကဘာရင်းများပြောခဲ့ဘူးလို့လေဒါလည်းကျွန်တော်မတွေ့ဘူးဗျာအဲ့တော့ဒါနိုင်ငံရေးလောက်ကြောင်မှုဖြစ်တယ်ဒီနောက်မှာဒီရဲ့ကျေပြန့်တဲ့အချက်တွေရှိတယ်ကျွန်တော်ထင်တယ
်အခုလိုဥက္ကဋ္ဌအသက်ခံရတာဟာနိုင်ငံရေးအရာလောက်ကြံတက်ဖြတ်ခံရမှုသာဖြစ်တယ်လို့လည်းမြန်မာနိုင်ငံရေးလေလာအကဲခတ်နေတဲ့ဥအောင်သူငိမ့်ကလည်းယူဆပါဗျ
။ဟိုသုံးသက်ချက်ကကျွန်တော်ထင်တယ်ခုနလိုလူငယ်တွေရဲ့သဘာဝပေါ့ဗျာဒီလိုလောက်တာမျိုးဆိုရင်တော့မဟုတ်သေးဘူးထင်တာ။အဓိကတော့နိုင်ငံရေးလောက်ကြံမှုဖြစ်ဖို့ပုံများပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုတခြားနောက်ွယ်အကြောင်းတွေတော့တခြားတော့ကျွန်တော်မသိနိုင်ဘူးပေါ့နော်
။ဥက္ကဋ္ဌလောက်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်သူတွေဘက်ကမေးခွန်းထုတ်မှုတွေအများများလာတဲ့အတွက်အခုလိုသတင်းစာရှင်းလင်းပွဲလောက်တာဖြစ်ပေမဲ့လို့ရှင်းဆက်ပြီးတော့အမှုမှန်ပေါ်ပေါက်သွားအောင်ဆက်ပြီးလုပ်သွားဖို့လိုတယ်လို့လည်းဥအောင်သူငိမ့်ကအကြံပြုပါတယ်
။ဟိုပြည်သူတွေဘက်ကမေးခွန်းတွေအများကြီးရှိနေပါလား။ရှိနေတယ်ဆိုတာဘာကိစ္စကြောင့်ဖြစ်တာလဲဘယ်သူတွေလုပ်တာလဲဆိုတော့နောက်ွယ်ကွင်းဆက်တွေကဘယ်သူတွေလဲပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အစိုးပိုင်းမှာလည်းဒီသတင်းထုတ်ပြန်မှုတွေကတော်တော်နှီးတဲ့သဘောမျိုးရှိပါတယ်။နောက်မပြည့်စုံတဲ့ဟာတွေလည်းရှိတော့အခုချိန်ထိလိုလိုဆိုလိုပေါ့နော်ဒီလိုမေးခွန်းတွေရှိနေပါသေးတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုဒီလောက်ပြင်ပြီးသွားတာမျိုးမဟုတ်ဘဲနဲ့တေချာဆက်စုံစမ်းဖော်ထုတ်သင့်တယ်လို့ထင်ပါတယ
်။ဥက္ကဋ္ဌလုံခြုံခံရပြီးတလာနီးပါးကြာမြင့်လာတဲ့အထိအစိုးရဘက်ကရောသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေဘက်ကပါအများပြည်သူသိရှိနိုင်အောင်သတင်းထုတ်ပြန်မှုအားနည်းခဲ့ပြီးသတင်းမီဒီယာတွေဘက်ကပဲဖော်ထုတ်တင်ပြသုံးသပ်မှုတွေလုပ်နိုင်ခဲ့တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကလည်းသုံးသပ်ပါတယ်
။ဟုတ်ကဲ့မီဒီယာကဖော်ပြမှုကသူတို့ထဲကိုတစ်ပတ်လောက်ကျော်တဲ့ခါလီနှစ်ပတ်လောက်ကျော်တဲ့ဟိုမြန်မာနိုင်ငံဖော်ပြမှုမှာတခါအဲ့ဒီတရားကိုချပြတခါအခုစီကားဖော်ပြမှုမှာဒီသတင်းစာရှင်းလင်းပွဲလုပ်တဲ့အတွက်အဲ့လိုမျိုးဟာမျိုးတောင်မီဒီယာနောက်ကိုလိုက်တယ်ဒီကံပြောရင်တော့ Bajang now later on, Jiang Yingo, General Tokan, Cha, Jamie Wally, so we made now Janier on Mamma, the Giranja, Bilomu, Nitamu, who long out there with the Alumon, the Saito Machibu, Elumu, Cotter Tram.
Tigan is Rina Shilimwe Male, Tasaya, Tawin Shia to Ripaga, Rinamari, Tilure, Chadigo, Titi Jaja, Shinshin Lin, Mapiopian, and Kabulu, Umnijoga, Tonta Bare.
Indeed, when you draw a carga, 2 years, 10 years, Cotter Chadalu, can you? To say, Twishi Jedema, Ditapo, Bama, Matrici, Yarovudo, not go out a ding with Jiri Bega, Ladale, Elumu Hago, Tapio de Gero, Luriga Diginet.
ဒီကြရခိုင်ခိုင်မှာချက်လက်မျိုးကျွန်တော်တို့မတွေ့ရဘူးเนาะအခုကောနေလောက်ကြံခံရမှုနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်အရေးယူမှုတွေအပေါ်အများပြည်သူဘက်ကဒေါ်လောဒေါ်လောမျိုးထုတ်မှုတွေပုံများလာတယ်လို့စုံစမ်းစစ်ဆေးမှုတွေနဲ့သတင်းထုတ်ပြန်မှုတွေနှစ်ကွေးတွန်းဆုံနေတဲ့အပေါ်ဝေဖန်မှုတွေများလာလို့အခုလိုသတင်းစာရှင်းလင်းပွဲပြုလုပ်တာဖြစ်ပေမဲ့ပြည်ထောင်စုဝန်ကြီးဌာနဘက်ကသတင် နေတာဖြစ်ပါတယ်ရှင
်မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်မဲ့27ရာစုပင်လုံညီလာခံမှာနိုင်ငံရေးဆိုင်ရာအချက်အလက်တွေတင်ပြနိုင်ရေးတိုင်းနယ်ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေတဲ့အချိန်တောင်ပိုင်းရှမ်းပြည်နယ်တမရော RCSS SSA ဒေသမှာတော့ဖေဖော်ဝါရီလကုန်ပိုင်းမှာရထားတဲ့ရှမ်းလူမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေးကြသေးတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါတယ်။ရှမ်းအဖွဲ့အစည်းတွေကတောင်ကြီးနယ်ပင်လုံမျိုးမှာရှမ်းလူမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်တောင်းဆိုချက်ပေါ်တမရောကခွင့်မပြုခဲ့ဘူးလို့လည်းဆိုပါတယ်။ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအတွက်တမတော်ကနေခွင့်ပြုတဲ့နေရာမှာကျင်းပဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကနေအကြောင်းပြန်လာတာကြောင့်ရှမ်းပြည်နယ်အတွင်းနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေးချာသေးဘူးလို့တောင်ပိုင်းရှမ်းပြည်တမတော် RCSS SSC ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်ဒီတမတော်အစုဖွဲ့ကနေဒီပြည်ပေးထားတဲ့အတိုင်းသာစဉ်းစားကြပါဆိုပြီးတော့အဲ့လိုပြောလာပါတယ်အဲ့နေရာတွေမှာတော့ကျင်းပလို့မဖြစ်နိုင်တဲ့ဒေသဖြစ်ပါတယ်ဒါကြောင့်မို့တောင်ကြီးမြို့နဲ့ပင်လုံးစာတီမြို့တွေမှာကျွန်တော်တို့ကျင်းပခွင့်ပြုပါဆိုပြီးတော့ထပ်မံတောင်းဆိုထားဆက်ပြပါတယ်အကယ်၍ခွင့်ပြုချက်တွေမရဘူးဆိုရင်တော့ကျွန်တော်တို့ကဗနီးပဲဘုံမှကျင်းပနိုင်မှာမဟုတ်တော့ဘူးဆိုတာတော့သိထားပါတယ်ခင်ဗျ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်ရှမ်းဖွဲ့စည်းတွေကနေတောင်ကြီးပင်လုံးမြို့မှာကျင်းပခွင့်ပြုဖို့တောင်းဆိုခဲ့ပေမဲ့လည်းတမရော်စုဖွဲ့ကလည်းရှမ်းပြည်ရှေ့ပိုင်းဒေသမှာရှိတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာဒါကျင်းပဖို့ခွင့်ပြုကြောင်း UPDGC ကိုစားနိုင်ငံတော်တမရယုံကနေဖေဖော်ဝါရီလ23ရက်စွဲနဲ့အကြောင်းကြားလာခဲ့တာပါ။အဲ့ဒီဆက်မှာမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုတမရော်ကခွင့်ပြုတဲ့နေရာမှာဒါကျင်းပဖို့နဲ့တမရော်နဲ့ပဲညှိနှိုင်းဖို့သဘောထားမှတ်ချက်ပေးထားပါတယ်။လက်ရှိတမရော်ကနေခွင့်ပြုထားတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာတွာလာနေထိုင်ရေခက်ခဲရှိနေတဲ့အတွက်တောင်ကြီးနဲ့ပင်လုံမြို့တွေမှာကျင်းပခွင့်ပြုဖို့ထပ်မံတောင်းဆိုထားတယ်လို့ RCSSC ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်ကျွန်တော်တို့မှာကျင်းပလို့မရနိုင်တဲ့အနေအထားတွေအများကြီးရှိပါတယ်ဥပမာမြေရစင်းနဲ့ရေးဆွနေပွဲကျင်းပတဲ့နေရာမှာကျွန်တော်တို့လူရေပေါင်း400 500လောက်ဖြစ်ကြပြီးတော့ဆွေးနွေးကြမယ်ဆိုရင်ပြီးသွားလာရေးနေထိုင်ရေးစားရေးထောက်ရေးကအစပေါ့နော်မဆောင်ရတဲ့နေတဲ့အနေအထားမျိုးရှိနေပါဘာဖြစ်လဲဆိုတော့အဲ့ဒီဒေတာကိုလာကြည့်ကြပါသူတို့ကိုယ်တိုင်ကရောက်ဘူးတလားတော့မကြည့်ဘူးအဲ့ဒါတော့တောင်းနေပါပဲဥမာမုံထောင်းမုံထားဆိုလူအင်ချေဆဲအိမ်တော့မရှိတဲ့နေရာမျိုးမှာဖြစ်ပါတယ်ခင်ဗျဆိုတော့ထပ်မှန်ပြီးတော့ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံလဲဖြစ်ကျွန်တော်တို့ UPDGC ရဲ့ဥက္ကဋ္ဌဆိုလဲဖြစ်တဲ့တော်အောင်ဆန်းစုကြည်ထံကိုဒီတောင်ကြီးမျိုးနဲ့ပြည်လုံးမျိုးမှာကျွန်တော်တို့ကိုမြို့သားချင်းနိုင်ရေးဆွေးနွေးပွဲတွေကျင်းပခွင့်ပြုရေလိုကြောင်းထပ်မှန်ပြီးတော့တောင်းဆိုထားဆဲဖြစ်ပါတယ်
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကနေဦးစီးကျင်းပသွားရမှာဖြစ်ပြီးတမတော်ရဲ့သဘောထားတစ်ခုတည်းတောင်းခံနေရတဲ့အပေါ်မဖြစ်သင့်ဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်သွဲဖက်သွေးရင်မှုဆိုင်ကျော်ညို့ကပြောပါတယ်
အမှတ်ပေးတဲ့နေရာမှာပဲလှုပ်ရမှာလားဟောဗျာဒီလုပ်ငန်းစဉ်တွေပေါ်မှာကျွန်တော်တို့လည်းပါဝင်ပတ်သက်နေတာပဲရှီတော်စုငြိမ်းချမ်းရေးလာတိုင်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုစီမံကျင်းပကိုယ်ကဲပိုင်ခွင့်ရှိတာ UPDGC ပါအ new dasin and I soon were Jim Abota, who was see the Bora, the first year the Bora, who played down the other located at Sudara, take off, from the turn of the man to Chimival.
Shampoo is the year thing, Yachapoma. Now Bama, Jimbama, UBDGC, we must sell us when you are Melule, UBDGC, Turia Uta, Utu, we got your water.
မပြောတာဒီသူတို့ထပ်ပြီးတော့တင်တာလေဆိုတော့ကျွန်တော်ဆုံးဖြတ်တာမရှိဘူးခင်ဗျာရှင်းပြနေဆိုရင်ပထမဆုံးကသူတို့ခုတောင်းတာလည်းဟာကမှလို့ကိုလေအဲ့တော့သူတို့တက်ဆိုင်ရာပြည်နေရဲ့အခြေအနေကြောင့်လို့ထင်တာလေနော်သူတို့လုပ်မဲ့ဒေတာတွေရဲ့လုံယူရေးကိစ္စတွေပါကြောင့်လို့တတ်မလို့ပြောတာလေဖြစ်လိမ့်မယ်ထင်တယ်ကျွန်တော်တို့အခုရှေ့ပတ်လောက်ဆိုရင်ကျွန်တော် UDPG
လာမယ်မတ်လမှာ23ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပသွားရမှာဖြစ်ပါတယ်အဲ့ဒီညီလာခံမတိုင်းခင်မှာတိုင်းနယ်ပြည်နယ်အလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ရာထားပေမဲ့လည်းလက်တွေ့မှာခုနှစ်နှစ်ရာလောက်ပဲကျင်းပနိုင်အောင်မယ်လို့ UBDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်အမျိုးသားနိုင်ငံရေးစစ်ဆွေးနွေးပွဲကနေထွက်လာမဲ့ရှမ်းလူမျိုးတွေရဲ့သဘောထားစုစည်းမှုတွေကိုတပ်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ် လက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပိုးဂူပိုင်အုတ်ချခွေရဒေသတွေမှာကျင်းပပြီးစီးခဲ့ပြီးပဲခူးတိုင်းနေပြည်တော်တောင်ပိုင်းရှမ်းပြည်တပ်မတော်
ကမ္ဘာပေါ်လုံးအဖွဲ့ချုပ်ဖီဖာဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းဖက်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီအကြောင်းဖွင့်လှစ်လိုက်ပါတယ်ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရတဲ့တင်းနှောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဘာရီများဆောင်ကျင်းပေးမှာပါလေမြမအားကစားကမ္ဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုဒ်အတိုင်းဖြစ်ဖို့ဆ
ရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1-332-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ည9နာရီခွဲမှာထုတ်လွှင့်ပေးမယ့်တိုက်ရိုက်လိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ခေါ်ပြစေရှင်။မကြခင်မှာကျွန်တော်တို့အစီအစဉ်တွေအဆုံးသတ်ပါတော့မယ်။အစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချက်ကိုနန်းလောင်ကကြီးညာပေးပါဦးမရှင
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘက်ဗလီဟိလ်စ်မှာအော်စကာရုပ်ရှင်အကယ်ဒမီဆုပွဲတွေကျင်းပပေါ်ရပ်ပိုင်းအလိုမှပဲဟောလိဝုဒ်ကျော်မော်ရီအပါအဝင်လူပေါင်းများနဲ့ချီပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်မကြာသေးခင်ကမှထုတ်ပြန်လိုက်တဲ့လူဝင်မှုကြီးကြပ်ရေးအမိန့်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါရယ်။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ညံ့ညွတ်ပြသဖို့ရည်ရွယ်ပြီးဆန္ဒပြပွဲကိုစီစဉ်ခဲ့တာပါ။အီရန်ရုပ်ရှင်ဒါရိုက်တာအာရှာဖာဒီကတော့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကခီးသွားရေပေါ်ပြည်ဝင်ခွင့်သာတားမြစ်လိုက်တဲ့သမ္မတထရမ့်ရဲ့အမိန့်ကိုကန့်ကွက်တဲ့အနေနဲ့တင်းငွေတွေနဲ့မှကျင်းပမယ့်အော်စကာဆုပွဲပွဲကိုမတက်ပဲတပိတ်မောက်မှဖြစ်ပါရယ်။ယဉ်ကျေးမှုဘာသာရေးနဲ့လူမျိုးရေးမတူကွဲပြားမှုတွေပေါ်အခြေခံပြီးတော့အမုန်းတရားတွေကြီးထွားအောင်ဖန်တီးသူတွေရှိနေတဲ့ချိန်မှာအခုလိုစူးစိမှုတွေကိုတွေ့မြင်ရတဲ့အတွက်ဝမ်းသာပီတိဖြစ်ရတဲ့အကြောင်းလဲဒါရိုက်တာဖာဟာဒီကအီရန်နိုင်ငံတီဟီရန်မြို့ကနေဆန္ဒပြပွဲကိုဗီဒီယိုနဲ့အမစကားပြောကြားခဲ့တာပါ။ရုပ်ရှင်တရုတ်ဆောင်ဂျူဒီဖော့စတာကတော့လူမှုလွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုကာကွယ်ဖို့လူပေါင်း900လောက်တက်ရောက်လာတဲ့အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကိုထောက်ခံသူလူတချို့ဟာလည်းအမေရိကန်အလံတွေနဲ့အမေရိကန်ကိုကြီးကျယ်ခံနာအောင်ပြန်လုပ်ရမယ်ဆိုတဲ့စကားတွေကိုကန့်ဆောင်ပြီးတော့အခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။စီးရီးယားနိုင်ငံအနောက်ပိုင်း Homes မြို့မှာဒီကနေ့စနေနေ့ကအသေးခံဘုံးနှလုံးပေါက်ကွဲတာကြောင့်အဆင့်မြင့်ထောက်လိုင်းရေးအရာရှိတဦးပါဝင်လူ42ဦးသေဆုံးသွားပါတယ်။နိုင်ငံတော်လုံခြုံရေးဌာနရုံးချုပ်တဲ့စစ်ထောက်လိုင်းရေးအဆောက်အုံနေ့မှာတိုက်ခိုက်ရေးသမား6ယောက်ထက်မနည်းတို့ကအသေးခံဘုံးဖောက်ခွဲခဲ့တာလို့စီးရီးယားလူအခွင့်ရေးလေးလာဆောင်ကြီးအဖွဲ့ကပြောပါတယ်။ Al-Qaeda နဲ့ပတ်သက်တဲ့အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ Homes မြို့ထဲကိုသူတို့အဖွဲ့5ဦးကဝင်တိုက်ခဲ့တာလို့ပြောပါတယ်ရှင်။
စနေနေ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုနားလောင်ကြည့်ညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမဆူမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျော်နာဂမ်မင်းဖြစ်ပါတယ်။ VOA American တာရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 31တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.